တနင်္လာနေ့မိုးလယ်ပိုင်းကအင်ဖြူရောနားမှာတနက်ပစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်သမ္မတဒေါ်နယ်ထရမ့်ဟာသတင်းစာရှင်းလင်းပွဲကိုခဏရပ်ခဲ့ပြီးတော့သူ့ရဲ့ကိုယ်ရေးလုံခြုံရေးတပ်တွေရဲ့အဆောင်အချက်ကိုခံယူခဲ့ရပါတယ
်။ But there was an actual shooting and
မင်းရဲ့အနေနဲ့အကြံမှာတော့သမ္မတထရမ့်သတင်းစာရှင်းလင်းပွဲကိုပြန်ရောက်လာပြီးအင်ဖြူရောနီးတနက်ပစ်ခတ်မှုဖြစ်ပွားခဲ့ကြောင်းနဲ့လူတစ်ယောက်ကိုဆေးရုံတင်လိုက်ရကြောင်းပြောပါရယ်အသက်52နှစ်အရွယ်ရှိတဲ့လူတစ်ယောက်ဟာတက်တော်ဆောင်ကိုရီးလုံချုံရေးတက်ဖွဲ့ဝင်တဦးစီကိုချင်းကပ်ပြီးတော့သူ့မှာလက်နေရှိတယ်လို့ပြောကြောင်းအဲ့ဒီနောက်လက်ထွက်သွားပြီးတော့အင်ကြီးတွေကတစုံတစ်ခုထုတ်တဲ့ဟန်ပြူရာကြောင်းလုံချုံရေးတက်ဖွဲ့ဝင်တဦးကပြစ်ခတ်ခဲ့ရကြောင်းလဲကိုရီးလုံချုံရေးတက်ဖွဲ့အကြီးအကဲ Tom Sullivan ကပြောပါတယ်အဲ့ဒီလူမှာတကယ်လက်နေရှိမရှိအသေးစိတ်ပြောကြခြင်းတော့မရှိပါဘူးပစ်ခတ်မှုက18လမ်းနဲ့ Pennsylvania Avenue လမ်းကြောင်းမှာဖြစ်ပွားခဲ့တာပါ။အဲ့ဒီနေရာကအင်ဖြူရောနာအများပြည်သူသွားလာနိုင်တဲ့နေရာနဲ့ကန့်သက်ထားတဲ့နေရာနှစ်ခုစုံတဲ့နေရာလည်းဖြစ်ပါတယ်။လူညွေးရေးတပ်ဖွဲ့ဝင်တွေကအနီးကင်းရှင်းကြောင်းပြောပြီးမှသတင်းစာရှင်းလင်းပွဲပြန်မဆစေရအကြောင်းမရှိဘူးလို့မြင်မိကြောင်းသမ္မတ Trump ကပြောခဲ့ပါတယ်ရှင်။